ိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ APPB ရဲ့စည်းရင်းတွေကိုပြန်ပြီးကြည့်မယ်ဆိုရင်အဖမ်းခံရသူအားလုံးဟာငိမ့်စုစီပုံမှန်လိုလူသိများတဲ့ပုံမှန်18ကိုအခြေခံပြီးဖမ်းခံရပြီးတဲ့နောက်55ခါခွေးလိုနိုင်ငံတော်အကြီးအညိုပြည့်စည်တဲ့အမှုစတဲ့ပုံမှန်တွေတက်ပြီးတစ်ဆက်တည်းဥပဒေနဲ့ဆန့်ကျင်တဲ့လူစုလူဝေးမှာပါဝင်တဲ့အမှုလူစုခွဲဖို့ကြင်ညာတာကိုလက်မခံတဲ့အမှုတာဝန်ရှိသူတွေကိုနာကျင်စေတဲ့အမှုစတဲ့ပုံမှန်တွေတက်ပြီးအရေးယူတာဖြစ်ပါတယ်ဒီလိုအရေးယူတာမှာလဲပုံမှန်တစ်ခုတည်းကိုမြို့နယ်တွေခွဲပြီးအရေးယူတာမျိုးတွေလည်းရှိတဲ့အတွက်တရားရုံးတစ်ခုစီကအပြစ်ဒဏ်တွေပေါင်းလိုက်တဲ့အခါမှာကိုတင်ကျော်လိုတက်ကြွလှုပ်ရှားသူဟာအမှုပေါင်းများစွာနဲ့ထောင်ဒဏ်စုစုပေါင်း73နှစ်ကျော်အခြားခံလိုက်ရပါတယ်ကိုတင်ကျော်လိုပဲဗိုလ်ကြီးဟောင်းနေမျိုးစဉ်ဒေါ်နော်အောင်လမတ်စိန်သေးတို့အပါဝင်လက်ပန်းကျောင်းသားတပိတ်မှာပါဝင်သူ80ကျော်တို့ရဲ့အမှုအားလဲမပြည့်ပြတ်သေးသလိုအလုသမားဆန္ဒပြပွဲတွေကဖမ်းထားတဲ့အလုသမားတွေထွန်းနှုံးတိုက်ပွဲဝင်လေသမားတွေဟာလည်းအမှုတန်းလန်းတွေရှိနေကြသေးသလိုထောင်ကျသွားသူတွေလည်းအများအပြားရှိနေပါတယ်။လပ်ပောင်းတောင်မှာတနတ်ထိမှန်သေဆုံးရသူမိုးချိုးပြင်ရွာသူဒေါ်ခင်ဝင်းသေဆုံးတဲ့အမှုနဲ့ပတ်သက်ပြီးရန်ကုန်မြို့တရုတ်တန်ရုံးရှိမှာပြီးခဲ့တဲ့ဇန်နဝါရီလကဆန္ဒပြခဲ့လို့အဖမ်းခံရသူတွေတဲကဘူကြီးဟောင်းနေမျိုးစဉ်ကတော့တရားစီရင်ရေးမှာအုတ်ချုပ်ရေးကဝင်ပြီးဆွတ်ဖက်နေတယ်လို့အီဘီလာ24ရက်နေ့ရုံးထုတ်စင်မှာပြောခဲ့ပါတယ်
ကျွန်တော်တို့တောင်းဆိုရတဲ့ကိစ္စကအမှန်တရားပေါ်ပေါ်ကြီးတော်ပေါက်လာကျွန်တော်ဘာကြောင့်တောင်းဆိုခဲ့ရသလဲကိုပါကြီးကိစ္စတော့လည်းဒီလိုပဲလီးရလေးလီးရလေးနဲ့ပြီးသွားပြောက်ပါတော့ခင်ကိစ္စလည်းကျွန်တော်တို့ကမတောင်းဆိုခဲ့အခုလိုဖြစ်စဉ်တွေဖြစ်လာမှာမဟုတ်ဘူးအခုကျွန်တော်တို့နာအနည်းနာခံတန်းတန်းတွေနိုင်ငံသားတွေရဲ့တာဝန်ထမ်းဆောင်ကျွန်တော်တို့အားလုံးညီညွတ်တောင်းဆိုတယ်လူသားမှုနဲ့အမှုခွင့်ဒါဆိုရင်ကျွန်တော်တို့ငါခါနဲ့ဆွဲဆိုထားတဲ့အချက်ပါတင်သွင်းလာတဲ့တဲ့တွေမှာရောင်သူတော်ခင်ဝင်းတပ်ခံမှုမှန်ဖော်ထုတ်ပေးဆိုတဲ့အချက်ကိုပြည်ခံပြည်လူတွေဘက်ကတင်သွင်းလာဟောအမှုမှန်ပေါ်လာတော့ပြန်လည်ထည့်သွင်းမစင်းစားပဲနဲ့ဂျာလုံးဝနောက်အလောက်ကြီးအမှုမှန်ပေါ်ကျွန်တော်တို့ဆွဲထားတဲ့ပုံမှန်ကိုကြာကြာမီရထောင်ချဖို့ဒီဆက်သွားမယ်ဆိုတော့အပိုင်းရဲ့နောက်ပိုင်းမှာအုတ်ချုပ်ရေးမန်တန်ကဝင်ဆွတ်တာပေါ်လွင်ထင်ရှားနေသလို2015အကြိုပြပလောကမှာရှိတဲ့အမှန်တရားဘတ်တော်သားတွေကိုအချင်းချင်းထားပြီးတော့ထင်သလိုရန်ကားဖို့ကြိုးစားနေတဲ့ညီမချစ်တွေရှိတယ်လို့လည်းပေါ်ပေါက်လာ
ဘူကြီးအောင်နေမျိုးစဉ်ပြောပြသွားတာပါဒေါ်ခင်ဝင်းအမှုမှန်ပေါ်ပေါက်ရေးဆိုတဲ့ကြွေးကြော်ချက်ဟာနိုင်ငံတော်ကိုအကြီးညိုပြက်စေတယ်လို့သူ့ကိုဆွဆွဲပြီးတော့ပုံမှန်55ခါခွေးနဲ့တရားစွဲဆိုခဲ့တာလို့ဆိုပါတယ်တကယ်က2015ရွေးကောက်ပွဲကျင်းပချိန်မှာတက်ကြွလှုပ်ရှားသူတွေကိုထောင်ထဲမှာရှိနေစေဖို့ရည်ရွယ်တာလို့ပြောပါတယ်တစ်ဆက်တည်းပဲမနစ်ကအောက်တိုဘာလကမီတာကတွေတိုးကောက်တာကိုဆန္ဒပြတဲ့အတွက်မန္တလေးမြို့မှာထောင်ဒဏ်6လအခြားခံထားသူကိုသိအောင်မြင့်ကိုလည်းကိုပါကြီးအမှုမှန်ပေါ်ပေါက်ရေးဆန္ဒပြလို့အပြီးလာ23ရက်နေ့ကနောက်ထပ်ထောင်ဒဏ်6လချမှတ်လိုက်ပါတယ်အဲ့ဒီနေ့ကတရားရုံးရှိမှကိုသိအောင်မြင့်ကအခုလိုပြောပါတယ
်မတရားသက်ခံရတဲ့ကိုပါကြီးရဲ့အမှုကိုကြတော့မပေါ်ထုတ်ပဲနဲ့ကိုပါကြီးအမှုမှန်ပေါ်ထုတ်ရဲအတွက်ဟိုတော့တောင်းဆိုခဲ့တဲ့သူဟိုအမိန့်ချတယ်ဆိုတဲ့ကကျွန်တော်တိုင်းပြည်မှာဒါတော်တော်လွဲချော်တဲ့တရားစီရင်ရေးပဲเนาะဒါအပြန်ပြောအာဏာရှင်တွေလုံးရက်လို့ပြောလို့ရပါတယ
်ကိုသိအောင်မြင့်ကိုမိသားကတိုးကောက်လို့ဆန္ဒပြမှုနဲ့ဖမ်းဆင်မှာမတရားမလုပ်ချဖို့ဝင်ပြီးပြောခဲ့သူဇနီးတဲ့ကိုလည်းဖမ်းပြီးထောင်ချခဲ့တာကြောင့်ကိုနှစ်အရွယ်သမီးငယ်ကိုအတော်ဖြစ်သူကခေါ်ယူကြည့်ရှုထားရပါတယ်။ကိုသိန်းရောင်မင်းကမြန်မာနိုင်ငံကတရားစီရင်မှန်းနိုင်ပြည့်ရင်းနေပါပြီလို့ဆွဆွဲပြောဆိုသွားပါတယ်။တစ်ဆက်တည်းပဲလက်ပန်းကျောင်းသားတပိတ်နဲ့ပတ်သက်ပြီးအဖမ်းခံထားရသူကျောင်းသားကောင်းဆောင်မင်းသွေးစစ်ကလည်းအစိုးရနဲ့လွတ်တော်ဟာကျောင်းသားတွေကိုညာခဲ့တယ်လို့ဧပြီလ30ရက်နေ့ရုံထုတ်ချိန်မှာအခုလိုပြောခဲ့ပါတယ်
။ចောင်းသားတွေတောင်းဆိုတဲ့အချက်တွေကိုလည်းအခြေခံပြီးတော့လွှတ်တော်မှာဆွေးနွေးမယ်။အကောင့်နဲ့ဖော်ပြမယ်လို့ပြောပြီးတော့ကျွန်တော်တို့တောင်းဆိုတဲ့အချက်တွေမဟုတ်ဘဲနဲ့လွှတ်တော်ဥရေချမ်းကော်မတီကအမိနှုတ်ကောင်းနှုတ်လှုပ်လိုက်သူတို့လိုချင်တာထပ်ထည့်လိုက်။နောက်ပြီးတော့မြို့သားလွှတ်တော်ကပြည်သူလွှတ်တော်ကမြို့သားလွှတ်တော်ရောက်လိုက်မြို့သားလွှတ်တော်ကပြည်သူလွှတ်တော်ရောက်လာနေဆိုတော့အခုသူတို့နောက်ဆုံးချမှတ်လိုက်တဲ့ပညာရေးဥပဒေကကျွန်တော်တို့လိုလားတဲ့တောင်းဆိုချက်မှာအဓိကအရေးကြီးတဲ့အချက်တွေအကုန်ပြုတ်နေတယ်။ဒါကဘာလို့ပြလဲဆိုပြည်သူကိုလိန်တယ်ចောင်းသားကိုလိန်တယ်။တော့အဲ့လိုမျိုးကိုကျွန်တော်တို့လက်မခံဘူး။ចောင်းသားတွေပြည်သူတွေကိုလွတ်တော်အစလိန်တာမျိုးကဒီနိုင်ငံကဘာဘလို့နိုင်ငံမျိုးလဲဆိုတော့ဒီမိုကရေစီလို့ပြောနေပြီးတော့နောက်ကွယ်မှာစစ်တပ်အုပ်ချုပ်ရေးပုံစံတိုင်းသွားနေတဲ့ဂျိုးနီစနစ်ရှိနေသေးပဲရှင်သန်နေသေးပဲလို့ပြောချင်တာပါ
။တစ်ဆက်တည်းမြန်မာနိုင်ငံကတရားရေးကဏ္ဍနဲ့ပတ်သက်ပြီးမီးစရာတွေထွက်ပေါ်နေတာလဲအချိန်တော်တော်ကြာနေခဲ့ပါပြီ။လက်ပောင်းတောင်တပိတ်စခန်းကိုရဲတပ်ဖွဲ့ကဖြိုခွင်းစဉ် မီးလောင်ဒဏ်ရာရရှိခဲ့သူတန်ခါများကပြည်ထရေးဝန်ကြီးကိုတရားစွဲဖို့စီစဉ်စံမှာရှင်းနေများကွန်ရက်ကတရားလွှတ်တော်ရှင်းနေဥအောင်သိန်းကဒီအမှုအတွက်တရားစွဲဆိုခွင့်ဟာမြန်မာနိုင်ငံရဲ့တရားစီရင်ရေးအခြေအနေကိုပြသမှာဖြစ်တယ်လို့ပြောခဲ့ပေမဲ့ဒီအမှုတရားစွဲဆိုခွင့်အတွက်ရဲစခန်းမှာအမှုတော်ဖွင့်ခွင့်မရခဲ့ကြပါဘူးအခုတခါမလ10ရက်နေ့ကလက်ပန်းမှာရိုက်နှက်ဖမ်းဆီးခံရတဲ့ចောင်းသားတွေနဲ့គុញីအားပေးသူ80ကိုလည်းတာဝန်ထမ်းဆောင်နေသူတွေကို나ကျင်စေတဲ့အမှုမျိုးပါဝင်ပုံမှန်5ခုနဲ့တရားစွဲဖို့ပြင်ဆင်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးចောင်းသားတွေဘက်ကအမှုလိုက်ပါဆောင်ရွက်ပေးမယ်ရှေ့နေများគុញရက်ကဥအောင်သိန်းပြောပြတာကတော့
ဒီဟာကသူတို့ဆွဲမဲ့ပုံမှန်တွေကိုသူပြန်ကားတဲ့သဘောဖြစ်ပြန်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့ကလည်းအဲ့ဒီဟာကိုစစ်စစ်ငါပေါ်ထုတ်ပြောမှာပဲလေဒါရီလည်းကျွန်တော်တို့အမေရများမယ်မိကုန်းတစ်ခုနေနေတော့ရှိမှာပါပဲ
ဟုတ်ကဲ့အဖမ်းခံရသူចောင်းသားတွေဟာအင်အားအလွန်ကျွန်းသုံးရိုက်နဲ့ဖမ်းဆီးခံရတာပါဒီအတွက်မှတ်တမ်းတင်ထားတဲ့ဓာတ်ပုံပေါင်းများစွာဗီဒီယိုပေါင်းများစွာလည်းရှိနေပါတယ်ဒီကိစ္စအတွက်ចောင်းသားမိဘတချို့ကတရားစွဲဆိုဖို့ဆန္ဒရှိနေကြတယ်လို့တရားလွှတ်တော်ရှေ့နေဥအောင်သိန်းကပြောပါတယ်အကယ်၍သာဒီအမှုပေါ်ပေါက်လာခဲ့တော့မြန်မာနိုင်ငံကတရားရေးမှန်တိုင်အခြေအနေကိုနောက်တစ်ကြိမ်သုံးသပ်ခွင့်ရမှာဖြစ်တယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ